This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ25ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဧပြီလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့မင်းမှုမျိုးနယ်ကပြည်သူစစ်ကောင်းဆောင်ကိုဖမ်းဆီးရမှာခုခံတဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ PPGF ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းမှုမျိုးနယ်ကပြည်သူစစ်ကောင်းဆောင်ကိုဖမ်းဆီးရမှာပြန်လည်ခုခံထွက်ပြေးဖို့ကြိုးစားတဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ Popal Guerrilla Force PPGF တပ်ဖွဲ့ကဒီကနေ့ဧပြီလ25မှာထုတ်ပြန်ပါလေ။မင်းမှုမျိုးနယ်ခလာယာ88တရင်လက်အောက်ခံပြည်သူစစ်ကောင်းဆောင်ထိနိုင်တဲ့အမျိုးသမီးတူတို့ကားစီးနဲ့ထွက်လာတယ်လို့သတင်းရတဲ့အတွက်မန္တလေးတိုင်းညောင်ဦးခရိုင်ကြောက်ပရောင်းမြို့နယ်ကလမ်းပိုင်းတနေရာမှာစောင့်ကြိုဖမ်းဆီးခဲ့တာလို့ဆိုပါရယ်ဖမ်းဆီးချိန်မှာထိနိုင်တဲ့အမျိုးသမီးကခုခံထွက်ပြေးဖို့ကြိုးစားတဲ့အတွက်အဲ့ဒီနေရာမှာပဲပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ PPGF တပ်ဖွဲ့ကအသိပေးပါရယ်ပြည်သူစစ်ကောင်းဆောင်ထိနိုင်ဟာခလာယာ88မှာပတ်သက်စတနန်းစဉ်အပတ်စဉ်တနန်းတက်ခဲ့ပြီးပြည်သူစစ်ကောင်းဆောင်ဖြစ်တဲ့တိုက်ပွဲတွေမှာပါဝင်ခဲ့ဘူးသလိုမြို့ဝင်မြို့ထွက်တွေမှာလည်းစစ်ဆင်းနေတဲ့သူလို့သိရပါရယ်လက်ရှိမှာသူတို့မောင်းနှင်လာတဲ့စစ်ကောင်စီတပ်ကဘုံမူးမင်းဝေရဲ့ကားတစ်စီးနဲ့အတူကားပိုင်ကြီး89တောင်းကြည်ပေါက်တစ်ခုဘုံဒီတလုံးအိုင်ကွန်တလုံးဒါတချောင်းဖုန်းလေးလုံးနဲ့ဝန်ထမ်းကပ်ဗတ်ဒစိတ်နဲ့ဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းရရှိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပြည်သူစစ်ကောင်းဆောင်ထိနိုင်တဲ့သူနဲ့အတူပါလာတဲ့မျိုးသမီးတို့ရဲ့ခုခံခဲ့မှုကြောင့်ရဲဘော်နှစ်ဦးထံရရှိခဲ့တယ်လို့သိရပါတယ်။ပုပ်ပေါင်း Gorilla Force PPGF တပ်ဖွဲ့ဟာပြီးခဲ့တဲ့မတ်လ10ရက်ကလည်းကြောက်ပရောင်းမြို့နယ်တရားတော်ကြီးရွာကပြူစောတိကောင်းဆောင်ကျော်ဆန်းဝင်းခေါ်ငချုံကိုဖမ်းဆီးခဲ့မှုတယ်လို့လည်းမှတ်တမ်းတွေရသိရပါတယ်ခင်ဗျာ။အခုတခါအထူးကွန်မန်ဒိုတပ်ရင်းကစာနယ်ရိတ်ကဆေးဝါးနဲ့စစ်ဘက်ဆိုင်ရာလိုအပ်ချက်တွေဖြည့်ဆည်းပေးမဲ့ထောက်ပံ့ရေးမိသားစုဝင်တွေဖိတ်ခေါ်တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနလက်အောက်မှာရှိတဲ့မြို့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသခွဲနှင့်အထူးကွန်မန်ဒိုတပ်ရင်း P2914 ကစာနယ်ရိတ်ကဆေးဝါးနဲ့စစ်ဘက်ဆိုင်ရာလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်မဲ့ထောက်ပံ့ရေးမိသားစုဝင်တွေခေါ်ယူဖို့ရှိတယ်လို့အတိအပြထုတ်ပြန်ပါတယ်။ထောက်ပံ့ရေးမိသားစုဝင်ဖြစ်မိဘပြည်သူတွေရဲ့ခွန်အားလိုအပ်နေပြီးအနာရှင်စနစ်အပီးတိုင်ခြုံငင်းရေးနဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်အဓိကအားကိုးစရာကြောတော့နောက်ခံအင်အားအဖြစ်ယုံကြည်ရသူတွေဟာမိဘပြည်သူတွေသာဖြစ်တယ်လို့ဆိုပါတယ်မိဘပြည်သူတွေရဲ့အားကိုကြောတော့နောက်ခံပြုထားရတဲ့ပြည်သူကာကွယ်ရေးဘော်တွေရှေ့ဆက်နိုင်ဖို့ခွန်အားတွေယုံကြည်မှုတွေချစ်ချင်းမေတ္တာတွေလိုအပ်နေတယ်လို့လည်းအထူးကွန်မန်ဒိုတပ်ရင်း P2914 ကပြောပါတယ်အထူးကွန်မန်ဒိုတပ်ရင်း P2914 အနေနဲ့အထွေထွေနဲ့စီးဝါလိုအပ်ချက်တွေဖြစ်တင်းဖို့စာနယ်ရိတ်ခါနဲ့သုံးဆောင်ပစ္စည်းတွေဖြစ်တင်းဖို့နဲ့စစ်ဘက်ဆိုင်ရာလိုအပ်ချက်တွေဖြစ်တင်းဖို့ဆိုတဲ့ခေါင်းစဉ်၃ခုအောက်မှာမိဘပြည်သူများအနေနဲ့နိုင်တဲ့ဝန်မျှတဲ့အားနဲ့ပါဝင်ကူညီပေးကြဖို့အလေးနက်မြစ်တာရက်ခံထားပါတယ်။ပူပေါင်းပါဝင်လိုတဲ့မိဘပြည်သူများအနေနဲ့အထူးကွန်မန်ဒိုတပ်ရင်းကရဲဘော်တွေကနေတဆင့်ချိတ်ဆက်ပါဝင်ပေးကြဖို့ကိုလည်းအတိအပြီးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါဂျိုးပင်ကောင်မြို့နယ်မှာဖြစ်တဲ့အနီးကပ်တိုက်ပွဲမှာစစ်သား၁၀ဦးထပ်မံနဲ့တေဆုံးခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပဲခူးတိုင်းတာဝတီခရိုင်ဂျိုးပင်ကောင်မြို့နယ်အရှိတ်ဘက်မှာဖြစ်တဲ့အနီးကပ်တိုက်ပွဲမှာစစ်သား၁၀ဦးထပ်မံနဲ့သေဆုံးသွားတယ်လို့ပဲခူးရုံးမှခြေပြုတပ်ဖွဲ့ BDZ and GBKPDF ကပြောပါရယ်ဂျိုးပင်ကောင်မြို့နယ်အရှိတ်ဘက်မှာရှိတဲ့အလဲကုန်းတိုက်နယ်ရဲစခန်းကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေ ဧပြီလ24ရက်နေ့ကမြို့ရဲဘက်ထွက်လာချိန် BDZM GBK PTF ဘကိုးရုံးမှအခြေပြုတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မိုင်းဆွဲတိုက်ခိုက်ပြီးတဲ့နောက်အနီးကထိတ်တရင်ဆိုင်ပစ်ခတ်ကြတဲ့တိုက်ပွဲဖြစ်ခဲ့တယ်လို့လည်းအသိပေးပါတယ်။တိုက်ပွဲပြီးချိန်မှာအကြံပတ်စစ်ကောင်စီတပ်ဘက်ကနေရင်းကောင်းဆောင်ငွေစိုးအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးထပ်မံနဲ့တေဆုံးခဲ့တယ်လို့ဘကိုးရုံးမှအခြေပြုတပ်ဖွဲ့ BDZM GBK PTF ကပြည်သူ့ကာကွယ်ရေးဘော်တဦးမြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ခုကတင်ဆက်ပေးမယ့်စီးရီးသတင်းကတော့ပေါင်းတလဲမြို့နယ်မှာနေမြေရှင်းလင်းရေးလုပ်ဖို့ထွက်လာတဲ့စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား3ဦးသေဆုံးပြီး9ဦးထဏ်ရရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးတိုင်းပြည်ခရိုင်ပေါင်းတလဲမြို့နယ်အတွင်းနေမြေရှင်းလင်းရေးလုပ်ဖို့အင်အား50ခန်းနဲ့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား3ဦးသေဆုံးပြီး9ဦးပြင်းထန်ဒဏ်ရာရသွားတယ်လို့ PPTF တိုင်ရင်3631ကပြောပါတယ်။ပေါင်းတလဲမြို့နယ်ကတပေတောင်ကုန်းတန်းဘက်မှာနေမြေရှင်းလင်းရေးလုပ်ဖို့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုပြေခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 2631 တပ်ရင်းတပ်ခွဲ9ကရဲဘော်တွေအေဘီလ23ရက်နေ့ညနေ 9:00 ခန့်အချိန်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာပြင်းထန်ဒဏ်ရာသွားသူတွေထဲမှာသေဆုံးနိုင်တဲ့ဒဏ်ရာသွားကြသူတွေရှိတယ်လို့လည်းသိရပါတယ်။သေဆုံးသွားသူတွေနဲ့ဒဏ်ရာရစစ်သားတွေကိုပေါင်းတလဲမျိုးပေါ်ကကားတစီးနဲ့အဲ့ဒီနေ့ညနေပိုင်းမှာပဲတင်ဆောင်သွားတယ်လို့အသိပေးထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကစစ်ရေးအရှိန်မြင့်လာတာနဲ့အမျှအချိန်မီ၍တိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်ဒီလိုလိုအနေနဲ့အကြံပတ်စစ်ကောင်စီတပ်ဖွဲ့အနေနဲ့နီးကပ်စွာမနေကြဘူးကားတွေစိုက်ကယ်တွေနဲ့စားနပ်ရိက္ခာထောက်ပံ့တာတွေမလုပ်ကြဘူး PPTF တပ်ရင်း3631ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုတခါစစ်ကောင်စီကအပြစ်ရကျင်းညာပြီးတဲ့နောက်ရခိုင်ပြည်နယ်မှာစစ်ရေးတိုက်ခတ်မှု409ချိန်ပြုလုပ်ခဲ့တယ်လို့ HDCO ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်အကြံပတ်စစ်ကောင်စီကအပြစ်ခတ်ရက်စဲထားမယ်လို့ကျင်းညာပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်မှာစစ်ရေးတိုက်ခတ်မှု409ချိန်ပြုလုပ်ခဲ့တယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရုံး HDCO ကပြောပါတယ်။အကြံပေးစစ်ကောင်စီဟာမလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငရင်ကိုအကြောင်းပြုပြီးရပ်ပေါင်း20အပြည့်ရထားမယ်လို့ပထမအကြိမ်ကြေညာခဲ့စဉ်တွင်စစ်ရေးတိုက်ခတ်မှုတွေလှုပ်ခဲ့တာနဲ့ပတ်သက်လို့ HDCO ကဧပြီလ24ရက်မှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အခုလိုကြေညာခဲ့ပေမဲ့စစ်ကောင်စီဟာသူတို့ကိုယ်တိုင်ကြေညာထားတဲ့အပြည့်ရကြေညာချက်ကိုလိုက်နာခြင်းမရှိဘဲဧပြီလ2ရက်နေ့ကနေ22ရက်နေ့ထိကြောက်ဖြူတောင်ကုတ်ကြောက်တော်စစ်တွေနဲ့ပေါက်တော်စတဲ့မြို့နယ်၅ခုမှာစစ်ရေးတိုက်ခတ်မှုစုစုပေါင်း409ချိန်လုံဆောင်ခဲ့တယ်လို့အသိပေးထားပါတယ်။အမေရိကန်အပြစ်ချက်ထားတဲ့စစ်ကောင်စီဟာတိုက်လေယာဉ်တွေနဲ့လေကြောင်းကနေတိုက်ခိုက်တာ၊ဒရုန်းနဲ့တိုက်ခိုက်တာ၊စစ်တပ်လေတီးတွေနဲ့တိုက်ခိုက်တာ၊ရေတပ်သင်္ဘောတွေကနေပစ်ခတ်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတူတေဆုံးကကလေးငယ်တွေပါဝင်28ဦးဒဏ်ရာရခဲ့ပြီးအဲဒီ21လုံးဆိုင်2ဆိုင်ဘာသာရေးအဆောက်အုံတစ်လုံးပျက်စီးသွားတယ်လို့သိရပါတယ်။ဒါဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုစစ်တပ်အနေနဲ့ပြောင်ပြောင်တင်းတင်းချိုးဖောက်တဲ့လှုပ်ဆောင်ချက်လို့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရုံး HDCO ကထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်2စစ်စေးနယ်မြေမှာအခြေခံစစ်ပညာသင်တန်းစင်းပွဲနဲ့လက်နက်တပ်ဆင်ခြင်းခဏချင်းပါခဲ့တဲ့သတင်းပဲဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်2စစ်စေးနယ်မြေတိုင်းစစ်ဌာနဘက်ကပြူဟာ20ပုဂိုလ်ခရိုင်တပ်ရင်း4အခြေခံစစ်ပညာသင်တန်းစင်ပွဲနဲ့လန်ဒန်တက်ဆင်ချင်းအခမ်းအနားကိုကျင်းပခဲ့ပါတယ်။အခုပြုလုပ်တဲ့အပတ်စဉ်တင်မြင်ဆောင်2025အခြေခံစစ်ပညာသင်တန်းစင်ပွဲတက်စုဖွဲ့တီထောင်ခြင်းနဲ့လန်ဒန်တက်ဆင်ချင်းအခမ်းအနားပုံရိပ်များကိုဧပြီလ25ရက်မှာကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ဖော်ပြပါတယ်။ကာကွယ်ဝန်ကြီးဌာနဟာလက်တလုံးမှာပြည်သူ့ကာကွယ်တပ်မတော်များကိုမုံမံသင်တန်းများဖွင့်လှစ်ပေးခြင်းနဲ့လန်ဒန်တက်ဆင်ချင်းများကိုလှုပ်ဆောင်ပေးလျက်ရှိပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုRadio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်ဆေးရည်သတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကို Main U ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်တရားစတာများတရားမဝင်ထုတ်ယူခြင်းများကိုတော်လှန်ရေးအဖွဲ့အစည်းများအလုံးကကာကွယ်ကြံ့မှတ်ဖို့ဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်တရားစတာများတရားမဝင်ထုတ်ယူခြင်းများကိုတော်လှန်ရေးအဖွဲ့အစည်းများအလုံးကကာကွယ်ကြံ့မှတ်ဖို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကဧပြီလ24ရက်မှာပြုလုပ်တဲ့ပြည်ထောင်စုအဆင့်တရားစတာစီမံအုပ်ချုပ်မှုအဖွဲ့၏လင်းမြင့်ဆောင်2025အစည်းအဝေးမှာတိုက်တွန်းဆိုလိုက်ပါတယ် တော်လိုင်းရေးကာလတွင်တင်ယန်စာတာများကိုထိမ့်သိမ်းစောင့်ရှောက်ရန်မှာမလွယ်ကူလာတော့လဲမိမိတို့စိုးမိုးနယ်မြေများအတွင်အတတ်နိုင်ဆုံးစ조사ထိမ့်သိမ်းကြရန်တင်ယန်စာတာများတရားမဝင်ထုတ်ယူခြင်းများကိုတော်လိုင်းအဖွဲ့အစည်းများအားလုံးကကာကွယ်ကြံ့မတ်ဖို့လိုအပ်တယ်လို့ဝန်ကြီးဌာနကလည်းတင်ယန်စာတာမူဝါဒများကိုမြေပြင်နှင့်လိုက်လျောညီထွေဖြစ်စေရေးအမြဲဆန်းစစ်၍လိုအပ်သည့်ပြုပြင်ပြောင်းလဲမှုများအားအချိန်မီဆောင်ရွက်နိုင်ရန်ပြည်သူတွေရဲ့အခြေခံလိုအပ်ချက်များနှင့်လူမှုစည်းဝါးကိုအထောက်ပံ့ဖြစ်စေရေးတဘာဝဘေးအန္တရာယ်ဆိုင်ရာရောဘာတက်တာစီရေးနဲ့နိုင်ငံတော်ဗန္ဒန်ငွေရရှိစီရေးတို့အတွက်နိုင်ငံရဲ့အဖို့တန်တင်ဟန်ဇာတာဖြစ်တဲ့တစ်တော်များကိုတော်လိုင်းအဖွဲ့အစည်းများအားလုံးကပူးပေါင်းကာကွယ်ထိန်းသိမ်းကြရန်ဝန်ကြီးချုပ်ကဆိုပါတယ်။ဒါအပြင်စိုးမိုးနယ်မြေများရှိဆင်များကိုလည်းတက်နိုင်သမျှစနစ်တကျထိန်းသိမ်းကာကွယ်စောင့်ရှောက်ပေးကြရန်ဝန်ကြီးချုပ်ကဆိုပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်US Burma relations through the lens of resistance and resilience ဆွေးနွေးပွဲသို့ NUG နိုင်ငံသားရေးဒုတိယဝန်ကြီးတက်ရောက်ဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ American ပြည်ထောင်စု Washington DC မြို့ရှိ George Washington University Elliott School of International Affairs မှကြီးမှုပြုလုပ်သည့် US Burma relations through the lens of resistance and resilience ဆွေးနွေးပွဲသို့ NUG နိုင်ငံသားရေးဒုတိယဝန်ကြီးဦးမိုးစောဦးတက်ရောက်ဆွေးနွေးခဲ့ပြီးမေကွန်များအားပြန်လည်ဖြေကြားခဲ့တယ်လို့ April 25ရက်မှာ Washington DC ရှိ NUG နိုင်ငံသားရေးဝန်ကြီးဌာနရုံးကသတင်းထုတ်ပြန်ပါတယ်ခင်ဗျာဆက်လက်ပြီးပြည်ပမှာရောက်ရှိနေသော NUG ကျန်းမာရေးနှင့်ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးမြန်မာနိုင်ငံပြန်လာပြီးတော်လှန်ရေးတိုက်ပွဲမှာပူးပေါင်းပါဝင်ကြဖို့ CDM ကျန်းမာရေးဝန်ထမ်းများကိုဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်ပြပမှာရောက်ရှိနေတဲ့မြို့သားညီညွတ်ရေးအစိုးရ NUG ကျန်းမာရေးနှင့်ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးသည်မြမပြည်အတွင်းပြန်လည်ဝင်ရောက်လာပြီးတော်လိုင်းရေးတိုက်ပွဲမှာပူးပေါင်းပါဝင်ကြဖို့ CDM ကျန်းမာရေးဝန်ထမ်းတွေကိုဖိတ်ခေါ်လိုက်ပါတယ်ပြပရောက်နေတဲ့ NUG ဝန်ကြီးတဦးအနေနဲ့မြန်မာနိုင်ငံအတွင်းပြန်လည်အခြေချကကျန်းမာရေးနဲ့ပညာရေးဆိုင်ရာလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်တာကြောင့်အခုလိုဖိတ်ခေါ်လိုက်တာဖြစ်ပါတယ်အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်နေတဲ့ကျန်းမာရေး CDM နိုင်ငံဝန်ထမ်းတွေအပါအဝင်ရပ်ဖက်ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေတော်လှန်ရေးရဲဘော်တွေနဲ့လက်တွဲပြီးပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေဆောင်ရွက်နေပြီလို့သိရပါဗျ။ပြည်ပကိုရောက်နေတဲ့ NUG ဝန်ကြီးတွေနဲ့အစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံအတွင်းပြန်လာကြဖို့မြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာကအခုနှစ်ဇန်နဝါရီလ၁ရက်နေ့မှာဖိတ်ခေါ်ခဲ့ပြီးနောက်ဆရာကြီးဒေါက်တာဇော်ဝေဆိုးဟာပြည်တွင်းကိုပထမဆုံးပြန်ဝင်လာတဲ့ NUG ဝန်ကြီးအဖြစ်မှတ်တမ်းဝင်သွားခဲ့ပြီဖြစ်ပါတယ်။ကျွန်တော်တို့ကိုယ်တိုင်မြေပြင်မှာရောက်ရှိပြီးတိုက်ပွဲဝင်နေပါတယ်။အယိုးနဲ့ထိခိုက်ဒဏ်ရာခွဲစိတ်မှုတွေ၊အုံနောက်နဲ့အာယုံကြောခွဲစိတ်မှုတွေ၊အခြေခံစေပညာသင်ကြားမှုတွေ၊စုမိုးဒေတာတွေမှာပါဝင်လှုပ်ဆောင်နေကြပါတယ်။အထူးကုပညာတွေကိုလည်းစတင်သင်ကြားပေးနေပြီဖြစ်ပါတယ်လို့ဆရာကြီးဒေါက်တာဇော်ဝေဆိုးကရုပ်သံမှတ်တမ်းနဲ့တကွအတည်ပြုထားပါတယ်။ဆင်အာနာရှင်အောက်ကအလုံးစုံလွတ်မြောက်ရေးတိုက်ပွဲမှာမြမသမိုင်းမှာဒီတစ်ချိန်ဒီတစ်ခါပဲရှိမဲ့တော်လန်ရင်ရဲ့အဆုံးသက်တိုက်ပွဲမှာပါဝင်ကြပါလို့ဖိတ်ခေါ်လိုပါတယ်။ငါတို့အသွေးအသားအသက်တွေနဲ့ဆွန့်လွတ်ဆွန့်စားခြင်းတွေနဲ့လွတ်မြောက်တဲ့အေးချမ်းသာယာတဲ့တရားမျှတမှုရှိတဲ့ Federal Democracy နိုင်ငံကိုတည်ဆောက်ကြဖို့အတွက်ပါဝင်ကြပါဆွန့်လွတ်ကြပါတိုက်ပွဲဝင်ကြပါလို့လည်းဒေါက်တာဇော်ဝေဆိုးကဖိတ်ခေါ်ထားပါတယ်။NUG ဝန်ကြီးဒေါက်တာဇော်ဝေဆိုးအနေနဲ့ပြည်ပကိုရောက်နေချိန်တုန်းကလည်းနိုင်ငံတကာကျန်းမာရေးနှင့်ပညာရေးညီလာခံတွေမှာတက်ရောက်ဆွေးနွေးဟောပြောတာတွေလှုပ်ဆောင်ခဲ့သလိုမြို့သားညီညွတ်ရေးအစိုးရရဲ့မူဝါဒနဲ့မြန်မာပြည်သူတွေရဲ့နှွေဦးတော်လှန်ရေးအကြောင်းနိုင်ငံတကာအတိုင်းဝိုင်းကလူတွေသိအောင်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးအမေရိကန်ပြည်ထောင်စုကပြည်နယ်ခုနှစ်ခုကိုတွားရောက်ခဲ့ပြီးမြန်မာနယ်ပါမိသားစုဝင်9000ကျော်အပါအဝင်အမေရိကန်နိုင်ငံရေးရာမှာရေးကြီးခန္ဓာများမှာတာဝန်ယူလှုပ်ဆောင်နေသူများနဲ့တွေ့ဆုံခဲ့တယ်လို့ကိုထိန်လင်းအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကပြည်နယ်ခုနှစ်ခုကိုတွားရောက်ခဲ့ပြီးမြန်မာနယ်ပါမိသားစုဝင်9000ကျော်အပါအဝင်အမေရိကန်နိုင်ငံရေးရာမှာရေးကြီးခန္ဓာများမှာတာဝန်ယူလှုပ်ဆောင်နေသူများနဲ့တွေ့ဆုံခဲ့တယ်လို့ဒေါက်ဆန်းစုကြည်ဤသားငယ်ကိုထိန်လင်းကအသိပေးဆိုပါတယ်။အမေရိကန်ပြည်ထောင်စုကပြည်နယ်ခုနှစ်ခုကိုတွားရောက်ခဲ့ပြီးမြန်မာနယ်ပေါ်မိသားစုဝင်9000ကျော်နဲ့ရင်းရင်းနှီးနှီးတွေ့ဆုံနေ။အမေရိကန်နိုင်ငံရေးရာမှာအရေးကြီးကဏ္ဍများမှာတာဝန်ယူလှုပ်ဆောင်နေသူများအထင်ကရတက္ကသိုလ်ကျောင်းများမှဆရာများကျောင်းသားများနဲ့လည်းတွေ့ဆုံခဲ့ရတယ်။ကျွန်တော်စိတ်ထဲမှာကျေးဇူးတင်တဲ့စိတ်၊ရည်ရွယ်ချက်အစ်စ်တွေနဲ့မြဲမြံတဲ့စိတ်ဆန္ဒတို့နဲ့ကျွန်တော်အမေရိကန်ခီးစဉ်ပြီးဆုံးခဲ့ပါပြီ။တွေ့ဆုံခဲ့သူတွေရဲ့နှွေးထွေးမှု၊ကျင်နာမှုနဲ့ရရောမှုတွေကကျွန်တော်အတွက်ပြောမပြတတ်အောင်ခံစားရပါတယ်။ မြန်မာနယ်ပါတို့ရဲ့အမိမြေကိုချစ်မြတ်နိုးတဲ့စိတ်တရားမျှတပြီးလွတ်လပ်တဲ့မြန်မာနိုင်ငံကိုပြန်လည်ရရှိဖို့အတွက်ပြင်းပြတဲ့စိတ်ဆန္ဒနဲ့မြဲမြံတဲ့ဂရိကဝတ်တွေကိုလည်းမျက်ဝါးထင်ထင်တွေ့ခဲ့ရတယ်လို့ဆိုပါတယ်မြန်မာပြည်အတွက်မျှော်လင့်ချက်နဲ့အသက်အိုးအိမ်ကိုမငယ်ပဲပေးဆက်ခဲ့တဲ့သူတွေရဲ့ယက်တီချက်ကိုကျွန်တော်တို့စိတ်ထဲအမြဲအမှတ်ရပြီးသူတို့တွေအတွက်ပိုပြီးကြိုးစားရှင်သန်ရုန်းကန်ကြမယ်လို့လည်းကိုထိန်လင်းကဆိုပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်မိုင်းငော့မြို့နယ်မှာအုပ်စုဖွဲ့ပြီးဆိုင်ကယ်ခိုးနေတဲ့အမျိုးသား5ဦးကိုတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့ဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်တောင်ပြည်တပ်မှနှစ်နယ်မြေနမ်ဆန်ခရိုင်မိုင်းငော့မြို့နယ်မြို့တစ်ကြီးရွာမှာအုပ်စုဖွဲ့ပြီးဆိုင်ကယ်တွေကိုလိုက်ခိုးနေတဲ့မျိုးသား5ဦးကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကဧပြီလ3ရက်နေ့မှာဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကပြောပါတယ်။သူတို့ဟာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလကစပြီးမြို့တစ်ကြီးရွာအနီးကဒေသခံတွေရဲ့ဆိုင်ကယ်တွေကိုလိုက်လံခိုးယူခဲ့ပြီးပြန်ရောက်နေသူတွေလို့ဆိုပါတယ်။အခုလိုအုပ်စုဖွဲ့ဆိုင်ကယ်ခိုးယူနေတဲ့အဖွဲ့ကိုဒေသနေပြည်သူတွေကမြို့နယ်ရဲတပ်ဖွဲ့ထံတိုင်ကြားခဲ့တာကြောင့်မြို့နယ်ရဲတပ်ဖွဲ့နဲ့ပြည်သူလူထုပူးပေါင်းပြီးဆိုင်ကယ်9စီးနဲ့အတူဖမ်းဆီးရမိခဲ့တာလို့အသိပေးထားပါတယ်။ဆိုင်ကယ်ခိုးယူနေသူတွေဟာအသက်14နှစ်ကနေ24နှစ်အရွယ်သာရှိကြတဲ့လူငယ်တွေလို့သိရပြီးသူတို့ခိုးယူထားတဲ့ဆိုင်ကယ်တွေကိုပိုင်ရှင်ထံတောင်းပြည်မြို့နယ်ရဲတပ်ဖွဲ့ကပြန်လည်ပေးအပ်ခါခိုးမှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီထိရောက်စွာအရေးယူသွားမယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနှင့်ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်ဧပြီလ26ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျဲကျဲမိုးရွာသွန်းနိုင်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကြံဒေသတွေမှာအများအပြားတာယာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေနဲ့မြဝကျွန်းပေါ်ဒေသတွေမှာအပူချိန်34ဒီဂရီကနေ38ဒီဂရီစင်တီဂရိတ်အတွင်းရောက်ရှိနိုင်ပြီးစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်ပဲခူးတိုင်းနဲ့အေရီတိုင်းအတွင်းကမြို့နယ်တချို့တို့မှာတော့အပူချိန်42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်။မြူချိန်တွေကတော့မြန်မာနိုင်ငံဒေသအများစုမှာမြူကျဆင်းမှုလျော့ကျနိုင်ပါတယ်ရှင
်။ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုခါတင်ဆက်ပေးမဲ့မောင်လူမွေးရေးသားပြီးထွက်ပြေးကျင်သူတွေဆိုတဲ့အမည်နဲ့တော်လန့်အစည်းဆောင်ပါကိုရန်နိုင်မှဖတ်ကြားတင်ဆက်ပေးထားပါတယ်ခင်ဗျာ
ထွက်ပြေးကျင်သူတွေဘာပဲလုပ်ကြိုက်စားရစားရဆရာရဲ့တော်ထဲမှာပေါပြားတက်လက်နဲ့ဘယ်လိုပဲပင်ပင်ပန်းပန်းလုံရလုံရနားတဲ့အချိန်လေးမှာအေးစစ်စစ်အေးရနားတဲ့နေရာလေးတစ်ခုမှာနေရရတော်ပြီလို့ခဏခဏတွေးနေမိတယ်အထက်ပါစကားကိုပြောတဲ့သူဟာအသက်20ကျော်ဆရာမလေးတယောက်ဖြစ်ပါတယ်တက်တက်ကြွကြွတော်တော်လတ်လတ်ရှိပြီးပညာရေးမှာအားကိုးရတဲ့ဆရာမလေးတယောက်လည်းဖြစ်ပါတယ်ဒီလိုတက်ကြွတဲ့အရွယ်သင်ယူလိုစေလည်းရှိပြီးအလုပ်ကိုကောင်းကောင်းလုပ်နေတဲ့ဆရာမလေးမှာတော့ဒီလိုတွေးမျိုးတွေဝင်နေရင်ကြံတဲ့သူတွေဆိုပိုဆိုးမယ်လို့မောင်လုံးမွေးတွေးမိပါလေမောင်လုံးမွေးရဲ့မလေးတယောက်ကတော့ဘာတွေဖြစ်ဖြစ်ခေါင်းပြားအောင်အိတ်ချင်လာပြီလို့ဆိုပါတယ်ဒီအချိန်လေးကြီးကဘယ်တော့မှပြီးမလဲဆိုပြီးညီတန်တွေကတော့မောင်လုံးမွေးနားမဆန့်အောင်ကြားရတတ်ပါလေလူတွေဟာလက်ရှိအချိန်တွေကနေထွက်ပြေးကျင်ကြတယ်အချို့ကကြားသလောက်ထွက်ပြေးကြပါတယ်လေရင်ကိုချောက်တော့တောထဲမှာပဲဒုက္ခခံခံနေကြတဲ့မိသားစုတွေအများကြီးရှိပါတယ်တောထဲဆိုပေမဲ့တိတ်ရိတ်ဝါရိတ်ကရှိတာမဟုတ်လို့ရာသီဥတုဒဏ်ကိုခံကြရပါတယ်ရေဆေးဝအခက်ခဲတွေအစားတောက်ခက်ခဲတွေရှိပေမဲ့စစ်ကောင်စီရဲ့လေရင်ကိုကြောက်လို့တောထဲမှာသွားနေကြတာပါမိသားစုလိုက်တောထဲမှာနေကြတဲ့သူတွေထဲမှာကလေးတွေလည်းပါဝင်ပါတယ်တောထဲမှာလိုက်နေကြတဲ့ကလေးတွေဟာလည်းပညာသင်ခွင့်ဆုံးရှုံးကြရပါတယ်ပညာသင်ခွင့်ဆုံးရှုံးတယ်ဆိုတာအနာဂတ်ကိုဆုံးရှုံးရတာလို့မောင်လုံးမွေးနားလည်ပါတယ်တကယ်တော့မောင်လုံးမွေးလည်းသူတို့လိုထွက်ပြေးခြင်းနဲ့စိတ်ပေါ်ခဲ့တာပါပဲဆွေမျိုးတူဦးရဲ့တောထဲမှာတဲကလေးသွားဆောက်ပြီးမောင်လုံးမွေးတို့လင်မယားနှစ်ယောက်နေကြမယ်စားဝတ်နေရေးကိုချွေချွေတာတာစားတော့ပြီးစားရေးစားဖက်လှုပ်လိုက်တောထဲလမ်းလျှောက်လိုက်နေကြရရင်ကောင်းမယ်လို့စိတ်ကူးခဲ့မှုပါတယ်ဒါပေမဲ့ကလေးတွေရဲ့မျက်နှာကိုကြောခိုင်းပြီးဒီလိုသွားနေရင် တိတ်ကိုကောင်းဆန်ရရောက်တယ်ဆိုတော့ကိုမောင်လူမွေးခံစားသိပါတယ်။ဒါကြောင့်လဲထွက်ပြေးခြင်းနဲ့စိတ်ပေါ်လာတိုင်းအလွယ်တကူနှိမ်နှင်းနိုင်ကြတာပါပဲ။ခေတ်ပြတ်ကာလမှာတကိုကောင်းစိတ်ရှိသူတွေအတ္တလွန်ကဲသူတွေအတွက်အဆင်မပြေနိုင်ပါဘူး။မောင်လူမွေးဟာတတိကောင်းတဲ့သူတွေမပါတာသိကြပါလေ။မောင်လူမွေးဟာအကြောက်တရားကိုကိုမျိုးဆက်တွေရဲ့မျက်နှာလေးတွေနဲ့ရင်ဆိုင်ကြော်တော်နေသူတူသာဖြစ်ပါလေ။တပိုင်းကပေးထားတဲ့ဝင်တို့ဝင်မို့ကိုပြစ်ချပြီးအမြဲတမ်းထွက်ပြေးနေဖို့မဖြစ်နိုင်ပါဘူး။တကယ်တမ်းထွက်ပြေးရမှာကကိုယ့်အတ္တဘောင်တဲကနေသာဖြစ်ပါလေ။အကြောက်တရားကနေသာလွတ်အောင်ရုန်းထွက်ရမှာဖြစ်ပါလေ။တပိုင်းရဲ့ဝင်တို့ဝင်မို့ကိုပြစ်ချထွက်ပြေးတော်မျိုးမဟုတ်ပဲအတ္တဘောင်တဲကနေထွက်ပြေးသူများရင်ခေတ်ကောင်းကိုမြန်မြန်ရောက်မယ်လို့မောင်လူမွေးယုံကြည်မိပါလေ။မောင်လူမွေး
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်ပေးနေပါတယ်။ယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာကြော်ဟုံးမှရေးသားပြီးလွတ်လပ်နှွေဦးခန်းစားရွတ်ဖတ်ထားတဲ့ပြည့်ရွေးချိန်တန်ပြီးဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ပြည့်ရွေးချိန်တန်ပြီးငလျင်ကရင်ညွတ်တက်တဲ့ကခွဲတယ်မအာလာတွေကကောင်းတက်တဲ့ကခွဲတယ်မြမာတိုင်းသိဖို့ကဒါဟာဝတ်နာကံနာမဟုတ်ဘူးတဘာဝဘေးမှုသွေးအေးလို့မရနိုင်တယ်လို့တမင်တကာဘေးကိုသွေးအေးလို့မရနိုင်ဘူးဒုက္ခပေါ်ဒုက္ခဆင့်အောင်လူစိတ်ကင်းတဲ့မိစ္ဆာယုတ်ခုံယုံနဲ့မတန်တော့ဘူးဘုံအဆုံးမင်းနဲ့တန်တပမိစ္ဆာတွေကိုမိရင်ဂျနီဗာစာရွက်ကိုဆွဲဆုပ်ကိုဒနဲ့တန်သူတွေရှိနေတဲ့ပစ္စံဒရစ်အချိန်ကာလကျော်ဟုံ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားဖြင့်ထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုကရင်နီကရားဘာသာဖြင့်ခူးရယ်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘောမဖက်စီလိုပလီတမှုဖက်စီခုညာရှုခဲရေဒီယိုအန်ယူဂျီတမှုကိုရီကြရင်ဟိဆုထေလူဖက်စင်နာကရလီငုံနပါဖာမာခူရင်နပြဂလိုလိုရီကြရင်နမှာအပယ်စင်နာလိမခိုးမေတပလီနီဒီခူးဆဲအပလမှုတကုဟိနမှာလေတရီတရမနီဘဲနီဒီအငီအလိုနီဒီဖုန်ထေကီအတူကူအလေးတက်ဆိုစင်ငီနီဒီရီကြရင်ဟိဆုထေလူဖက်စီပါအပယ်စင်နာလေမေခိုးမေတပလီနီဒီခွိဆဲအပလမှုတကုဟေနမတရီတရမနီနီဂျီအငီအလိုနီဒီဖုန်ချီကေအဒူခူဒူဝါလာရှိလာယင်နာရောဖရန်လူမီစီတပလော့ဂျီနီဂျီအငီခွိအပလမှုတေကူလူခါလီယင်နတက်ဆူစင်ငီနီဒီဖွင့်နာပြေခွန်ညာယင်နာမဖဲမချေဖူကလီမန်အပလမှုစီယင်နာရောလေမေထယာနီဒီတန်ယူချာပွဲယင်နအစီတရီတရမနီနီဒီနာမမြတ်တီနီဒီဖွင့်နာပြေပေတေရှာတပအပလမှုစီယင်နာမပေးတဲ့ညချပွေနမေတာတငိတဲ့အငဲအလိုနီတို့ဖုန်းဂလီမန်အပလော့မှုစီးရင်နာမှာတညချပွေနအစီမင်းနီဂျင်နာအကလကလိုမာနာရောပေးရင်နာမှာပေပေမေဖရမေတာတေတန်းနီတဲ့အထပေတိုမေနီဒီချီကေရအကလကလိုတကွင်းနတရီတရမနီနီဂျီအငဲအလိုနီတို့ဖုန်းနာရောအဘေစနာလေးမေခိုမေတပလေနီဒီခရစ်ဆဲအပလော့မှုတကွဟေနာမှာလေတရီတရမနီနီဂျီအငဲအလိုနီတို့ဖုန်းဒီကေဒူခူရင်နာရောအဟေကန်နီဒီရင်နာပြန်တခြားတပအပလမှုတကီရင်နာမှာညာချီကေကူရင်နအစပါဘဲနီကြတူဟောဗီမှုတရဲ့ခါလိဖုနာဟောဟိနာမှာတခြားတပအငိတမတေတရာကူရင်နညာချီနီတူဖွေဟိနာမှာစင်ငိနီဒီနာတရွေတေကြာရင်နာပဲဗီဒူညုကခရအကုရှေဗီမှုတရဲ့ဆူရှင်နာစုကူရင်နဖဲလူမီစေတပလော့ဂျီနီတဲ့အငိခွီနာရောမေတ္တတေမေရယာနီဒီတိကေပုတပတရိအညေတမေအကလကလိုစီနာမအိုနီဒုအရိကြာယင်နဟေဆုတိလဘစီပါဗီဒူနျုကခယာအကုရှေဗီမှုတယေဆုရှိနာစကူအီနသလုမီစီတေပလော့ဂျူနီတီအညေခွေအပလော့မှုစီယင်နာရော မေတ္တာတိမေရယာနီဒီထိကေပုတပတရိအငိတမေအကလကလိုစီနာမအိုနီဒူဖုနဗေအီပီလက်ရှင်နာစီယုငိဖလူမီစီတပလော့ဂျူနီတီအငိခွိယပါချာနီဒူလူနာခါလေတမေတတရိကူခါလေယင်နဒီထေလူနီကြဒီနာပရေပကလောမာနီဒီခေခူခါလေအငိဟေနာမဂလမန်အပလော့မှုစီအလေပကလောမာပတရိနီဒူခါလေစီနမေတ္တာတမေပြိနီဒူဖုနထလိမေထျာဘေနီဒီထိကေပုတပတရိအငိထလမီစီတပ်ပလော့ဂျနီဒီအငိခွေယင်နမကလာမီကွာရှေခဲလေပတရီနီဒီတေကေဖူအငိဘဟုကောမတီယင်နတေကေပလော့ဂျဖရချခုတူပတရီနီဒီဖုနထအမေပလော့ဂျနီဒီနာမအိုနီဒီဖုနဒီလူတီနီဒီယင်နပရင်ဘေဗီမူခါလီကိုယင်နမအဘေစနာတပတရီအငိတေပေါ်ရှာအငိတိုကလအပဒေအကလကလိုစီအငိလိမေချူပဲနီဒီတေကေဖူစီအငိတမေအကလကလိုစီနအကျဲရီမီနီဒီနာမအိုနီဒီဖုနတဘောရှာငင်းနေပတရီနီဒီတုကလဥပဒေအငင်းတရီဒရာဘဲနီဂျေအငင်းခြေခိကူအငင်းဖရာချခုမဘိုနာလေပတရီနီဒီဖလူမီအငင်းဖရာချခုမဘိုယင်နာမှာအမေပရောဂျူတူနီကြဒီဗီမူတာကူဖုန်တဲ့ဗီမူလူရှင်နာစုကယင်းနခြေခိပုစေတဘောရှာငင်းအပလော့မှုစင်းနအမေပရောဂျူနီကြဒီနာမှာအိုနီဒီဖုန်ဒီလူထေနီကြဒီဖွေဟင်းနာမှာဆင်ငင်းနီဒီနာတရီတက်ကြယင်နာပဲလခင်မြကြီးစီတစစ်တဲ့ဖယံကြီးကော်မတီ KNEC inaro ananiri national ngana national siona tesite phena leme chuni di takhu saramusina le po mya khweni di te mu so te su ngi isni di te su phu ari cha yin no hisu ti lu be si pa lakhin mi ji si tesite phya ngi committee KNEC nga lakhin mi ji si te mu su ngi committee KNACC inaro အနာနီရီနီရှင်နာဆာနာနီရှင်နာလူနာတစစ်တဖန်နာကူရင်အပဒရီဘမိုနီတူလေမေချူနီတူတခုဆရာမစီနာလေပေါ်မြခွေနီဒီတေမိုဆူအငိတဲဆူပီတက်စ်ဝမ်ရင်အပမိုဘဲနီကြတဲ့ဖွေနာပဲပီတက်စ်2ရင်နာမတပိဟာအနာနီရီနီရှင်နာညာနာဂျွန်လက်တငိရင်အပမိုနီတူဘင်လခင်မီချူစီဟိုထူ KYNU ခါလီပါဖုန်နထစီဟာတျာနီဒူစူလေဟိုဖူစီယနာမအစီမဲမမေတျာနီဒီတရီကူခါလီယင်နတျာတျာဘဲနီဒူလီလဲစီဖွင့်နာပရင်တေဆူတမတေတျာဟေနာမလက်ခေဒေါဆူခါလီယကူလေပေါ်မြခွန်နီဒီတေမိုဆူငေးစီယနာမတေဒူတျာထူတျာလေးကိုဘဲနီဒီအငေတေမိုဆူတေမေဖူစီလလဘပါလေးကိုဘဲနီဒီအငေနာဒေါဆူကူအိုဖျနာကျက်ဖူစီတေမေအခွာရာစင်နလင်းနီဘဲနီဒီအငေအစီမဲမမေတျာနီဒူဖွင့်နောထတမတေတျာစီနာဆိုဆာကလကလိုစီနာမဟေဘနီဒူဘေလီလေကူခါလိဖာဖုန်အခေဖီဟာတျာနီဒူဖေမေဂျူတကုစရာမွတ်စီတေဆူ CNA ဟေနာမ CNA ပုံညေဟေနာမကြာချဘဲနီဒူလီလေဘင် KNEC ယောအတူကူခါလိမတို့မ AC Pay Messenger နာတတောကုချဘဲနီဒူလီလေမအနီးဘဲဟေနာမစင်ငင်းနီဒီနာတရီတေကြာရှင်နာပဲအလိမေနီဒူရှင်နာတခူကယောမီချူဖူစီအမောငေတမတေတရားယင်ဟေဆူတီလူပဲစီပါတာတိုနီဒူဘေအီပီလက်ရှင်နာညာငေခါလေအလိပါချာနီဒီညာရှင်နာညူနာအစီမေနီဒူရှင်နာတခူကယောမီချူဖူစီအမောငေတမတေတရားယင်အမေနီဒူဘေကယာလီကေဟေကူခါလေတဖူဖူနအတီလူထင်းနီဒူမီလာရီကြာယင်နာပဲတက်ဒရီကူယနာမိုင်အထော်ညာနီဒူဘေကယာလီကေကူနာကေကလော့ကယောမီချူဖူစီလောပေရှားချာအိုပါနီဒူဖူနထဒီလိုထင်းနီဒီနာအစီရိုရယ်လေးကလိုတေးလေးစီအပေါ်မွန်ဒီဒီတတရီစီကြာချာနီဒီပဲလေးစီတပတ်စုပေါ်လာစီအလေးစုဟန်နီဒီလီစုမုန်အခလူနီဒီဖုန်စေအစီရိုရယ်လေးကလိုတေးလေးပို့တချူပန်နီဒီတူတူတလဝဒီချေပွဲစင်နအမီနီဒီဖုန်ခဲတလဝဒီချေနီဒီလူပွဲစင်နအစီမှုစုမှုစေအမေကျာနီဒီဖုန်ဟိနမစင်ငယ်နီဒီနာတရီတေကြရင်လာပရင်ကိုညာဟိဆူတယ်လို့ပဲစီရေဒီယိုအန်ယူဂျီတနွေကိုရိကြမှာတနိကြတူပေဟောနီတာနီတူပွားမို့ဖက်စီလို့ပလီအမှုရရတူရထဆိုင်နီလို့တူပုံနဲ့တဖဲပါနီတေဘွေတတူရေ
ဒီကနေ့ကတော့ဒီညနဲ့ပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခုံးမှာ line to 16 meter 17.8 MHz ညပိုင်း၈နာရီခုံးမှာ line to 25 meter 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင် မိသားညီငယ်တွေအစိုးရရဲ့စက်တွေကိုတင်အချက်အလက်တွေရုပ်ပြညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်